ခုချိန်ကစပြီးအင်ညာည VOA ဓာတ်ရိုက်လေလိုင်းအစီအစဉ်ကိုတင်ဆက်ပါတော့မယ်။ကိုဇော်ဝင်းလိုင်ကဆွေးနွေးတင်ဆက်မှာဖြစ်ပြီးမတ်စုမုံကအစီအစဉ်ထုတ်လုပ်သူအဖြစ်တာဝန်တင်ဆက်ပေးသွားမှာဖြစ်ပါရဲ့ရှင
်။ Hello, VOA ဓာတ်ရိုက်လေလိုင်းအစီအစဉ်ကကြိုဆိုပါမယ်။ဒီနေ့ဒီနေ့ဆွေးနွေးကြမှာတော့ဒီပြီးခဲ့တဲ့ဇွန်လ10ရက်နေ့ကအန်ဒီအစိုးရထိပ်တန်းကောင်းဆောင်နေနဲ့တမတော်အရာရှိတွေထိပ်တန်းကောင်းဆောင်တွေတွေ့ဆုံဆွေးနွေးကြတဲ့ကိစ္စပါ။ရခိုင်ပြည်နယ်ရေးကိစ္စအပါအဝင်အမျိုးသားလုံခြုံရေးနဲ့နိုင်ငံတကာဆက်ဆံရေးအခြေအနေများနဲ့ဆက်လျင်းသည့်အစည်းအဝေးဆိုတဲ့ခေါင်းစဉ်နဲ့မြန်မာအစိုးရတမတော်လွတ်တော်ထိပ်တန်းကောင်းဆောင်တွေဆက်ဆက်ပါပါတွေ့ဆုံဆွေးနွေးကြပါတယ်။အန်ဒီအစိုးရတက်လာပြီးကြတဲ့ကနိုင်ငံတော်လုံခြုံရေးနဲ့ကာကွယ်ရေးကောင်စီကလုံးအစည်းအဝေးပြုလုပ်ခြင်းမရှိသေးတာကြောင့်ဒီလိုတွေ့ဆုံဆွေးနွေးမှုကနေစစ်တပ်နဲ့အစိုးရကြားမှာပုံမှန်နေထွေးတဲ့ဆက်ဆံရေးဖြစ်စေမလားဒါမှမဟုတ်ရင်လည်းသဘောထားကွဲပြားမှုတွေပို့ပြီးတော့ကြီးထွားစေမလားဆိုတဲ့သောရရှင်ရဲ့အမြင်တွေကိုဆွေးနွေးကြမှာပါဒီကနေ့ပင်တိုင်ဆွေးနွေးကြမယ့်ပုဂ္ဂိုလ်တွေကတော့မြန်မာနိုင်ငံရဲ့လေလာသုံးသပ်သူဦးမောင်မောင်ဆိုးညီငယ်ရင်းနဲ့ပြန်လည်ညှာစီရေးဌာနကဥပဒေအကြံပေးဒေါက်တာအင်ဒရူးငုံကျုံးလျံတို့ဖြစ်ပါတယ်နောက်ကျွန်တော်တို့မဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ကလူလူဆက်ဆံရေးဒါရိုက်တာဦးအောင်သူငင်းလဲလေလိုင်းပေါ်မှာရှိနေပါတယ်ကျွန်တော်ပထမဆုံးဒေါက်တာအင်ဒရူးငုံကျုံးလျံကိုလေလိုင်းပေါ်ဖိတ်ခေါ်ကြပါတယ်ခင်ဗျကြားပါလားခင်ဗျ
ဟုတ်ကဲ့ကျွန်တော်ရှိပါတယ်
ဟုတ်ကဲ့ကျွန်တော်တို့ပထမဆုံးအချင်းယုံလေးပေါ့နော်ဒီကာလုံဆိုတာဘာလဲဘယ်အချိန်မှာခေါ်ရတာလဲဘာကြောင့်ရှိနေတာလဲဆိုတာလေးကိုနည်းနည်းလေးရှင်းပြပေးလို့ရမလားတနေ့လူလေးကျွန်တော်မေးပါမယ
်ဟုတ်ကဲ့ကာလုံဆိုတာ2008ဖက်ရှိကုန်ရှိခေါ်ဦးခီးတုံးမှတရားတည်းရဖွဲ့ထားတဲ့ဟာဟောပေါ့ဖွဲ့ရမယ်ဟာဖြစ်ပါတယ်အဲ့တော့ဒီအရတော့2008ဖက်ရှိကုန်ရှိခေါ်ဦးခီးရဖွဲ့ထားတော့ဒါတော့မဖြစ်မနေခေါ်ရမယ်ဟိုဟာပေါ့ဒီအစည်းအဝေးပါနောက်ဆိုဒီနိုင်ငံတော်လုံခြုံရေးနဲ့ကာကွယ်ရေးကိစ္စနဲ့ပတ်သက်တဲ့ကိစ္စတွေမှာခေါ်ရမယ်အခွင့်အရေးလို့2008မှာပြန်ထမ်းထားပါတယ်ဒုတိယချက်ကတော့ဒီကာလုံခေါ်ရမယ်အကြောင်းကိစ္စတွေနဲ့ပတ်သက်ပြီးတော့ဒီ3340တို့နောက်ပြီးတော့ဒီ2008ဖက်ရှိပုံရဲ့အခန်း17မှာပါတဲ့အရေးပေါ်ကာလအခြေအနေတွေဟိုတရားဥပဒေစိုးမိုးကြည့်လို့ပြတ်ပြတဲ့အချိန်မှာဒါမှမဖြစ်မနေခေါ်ရမယ်ဟာပါဒါနဲ့ဒီ NLD ဆိုတာတက်လာပြီးတော့သူတို့မခေါ်တာတော့ကျွန်တော်လည်းမကြည့်ပါဘူးကျွန်တော်လည်းအစိုးရဖဲကလည်းမဟုတ်တော့မကြည့်ဘူးဒါနဲ့ဟိုခုနကဇော်ဝင်းနိုင်ပြောသလိုရှေ့ရနေကဒီကာလုံကပါတင်တဲ့လူတွေအားလုံးအပါအဝင်တခြားနိုင်ငံတော်ထိပ်တန်းခေါင်းဆောင်တွေဟိုရှင်းလင်းချက်ကြီးကဒီကြီးတွေတက်ပြီးတော့အကုန်လုံးဒါဆွေးနွေးကြတော့ပေါင်းပါလေတစ်ဖက်ကတော့ဥပဒေအရကြီးပို့လို့ရတယ်တစ်ဖက်ကတော့ပေါင်းစည်းပြီးနိုင်ခြင်းအရကြီးပို့လို့ရလို့ကျွန်တော်တော့မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဥမ္မောင်ဆိုးလည်းဒီလိုင်းမှာဖိတ်ခေါ်ကြပါခင်ဗျာဥမ္မောင်ဆိုးကြားပါလားခင်ဗျာ
ကြားပါလေခင်ဗျာ
ဟုတ်ကဲ့ဥမ္မောင်ဆိုးဟိုလက်ရှိမြန်မာနိုင်ငံရဲ့အခြေအနေကကျွန်တော်တို့ဟိုအမေရိကအစိုးရတက်လာတာဆိုအခုနနစ်ကြော်လာပြီပေါ့နော်ဆိုတော့နနစ်ကြော်ကလာတွေ့မှာတစ်ခါမှကာလို့မခေါ်သေးဘူးဆိုတော့နိုင်မြန်မာနိုင်ငံမှာလည်းနိုင်ငံရေးအခြေအနေကတောက်လျှောက်ဆိုသလိုပဲဟိုသူ့နေရာလိုက်သူ့ကန္တာလိုက်မတည်ငြိမ်မှုတွေကတော့အမျိုးမျိုးဖြစ်ပေါ်နေတာပေါ့နော်ဆိုတော့လက်ရှိနိုင်ငံရေးအခင်းအကျင်းအရတည်မယ်ဆိုရင်ကာလုံဟာခေါ်တင်ခဲ့တဲ့အနေအထားရှိခဲ့သလားကာလုံကိုဟိုအမေရိကအစိုးရအနေနဲ့ခေါ်တင်သလား
ကာလုံနဲ့ပတ်သက်လို့ကျွန်တော်ကအမြင်တစ်ခုရှင်းရှင်းလင်းလင်းရှိဖို့တော့လိုအပ်ပါတယ်ကျွန်တော်အမေရိကအနေနဲ့2008ကနေစပြီးတော့2008ခြေကံဥပဒေအောက်ကဝင်ပြီးတော့ဒီလူဖွဲ့စည်းပြုဝင်ကြောင်းလဲလို့လုပ်မယ်လို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်အဲ့တော့ဒါ2008ခြေရန်ဟူကိုစတင်ပြီးလမ်းမပေါ်ဆက်တဲ့လမ်းကိုရွေးရတာလည်းမဟုတ်ဘူး။နောက်တန်ရလာလက်နက်ကင်တွေဆိုလက်နက်ကင်တိုက်တဲ့လမ်းကိုရွေးခဲ့တာမဟုတ်ဘူး။2008ခြေရန်ဟူကအတိုင်းသွားတဲ့လမ်းကြောင်းကိုရွေးခဲ့တာဖြစ်ပါတယ်။အဲ့ဒီမှာရွေးခဲ့တဲ့အချိန်မှာ2008ခြေရန်ဥပဒေမှာကျွန်တော်အလုံးသိကြတဲ့အတိုင်းဒီကောက်ကွေရတက်လာတဲ့အရသာဆိုးမှာလုပ်ပိုင်ခွင့်ရှိသလိုတပ်မတော်မှလည်းသူ့ဟာသူလုပ်ပိုင်ခွင့်ရှိနေတာတွေ့ရတယ်။အဲ့တော့ဒီအချိန်လေးအောက်မှာဒီအရသာအစိုးရရဲ့တပ်မတော်ကောင်းဆောင်တွေပြည်စုံနိုင်တဲ့နေရာတစ်ခုကပါလဲဆိုတော့ဒီခုနပုံမှန်200တက်မှာပါတယ်အခါငါပုံမှန်200တက်မှာပါတယ်အကလုံးပဲဖြစ်တယ်ဆိုတော့တွေ့ရတာအဲ့တော့ဒီနေရာမှာကာလုံးဒီကျွန်တော်တို့ဒေသကနေစဉ်းစားမလဲဆိုရင်ကျွန်တော်တို့ NLD အစိုးရရဲ့လက်ရှိပေါ်စီအမျိုးသားပြည်နယ်တင်မြန်ရေးဖြစ်တယ်အမျိုးသားပြည်နယ်တင်မြန်ရေးခံရကြည့်လို့ရှိရင်ကာလုံးမှာတပ်မတော်ကောင်းဆောင်တွေဒီအရသာဆိုတာရွေးကောက်တင်လို့ပါတယ်ခေါင်းဆောင်နေတယ်အသွေးဆုံးပြီးတော့နိုင်ငံကိစ္စတွေဆွေးနွေးမိနိုင်လို့ရတယ်ဆိုတဲ့အခြေဖက်ဒါနဲ့ကာလုံနဲ့ပတ်သက်လို့ကျွန်တော်တို့ကနားလည်မှုရှင်းရှင်းလင်းလင်းမရှိတဲ့တပ်ပိုင်းအများရှိတယ်အဲ့တခုတော့ပါလဲဆိုတော့ကာလုံမှာတပ်မတော်ဘက်က6ယောက်ရှိတယ်ဒီအရသာဆိုတာက9ယောက်ပဲရှိတယ်မဲခွင့်အရသာဆိုတာကရှုံးနေဆိုတဲ့အမြင်လည်းရှိဒါပေမဲ့ပုံမှန်နေရာတွေကိုဖတ်ကြည့်လို့ရှိရင်တော့ကာလုံဖွဲ့စည်းရပဲပါတယ်ဗျာကာလုံခေါ်ဖို့ပဲပါတယ်ကာလုံစီဝေးလုံနိုင်နေဆိုတာပါတယ်တိုးတော့စ ဒါကိုကျွန်တော်ကမဲနဲ့ဆုံးပြတ်မယ်မဆုံးပြတ်မယ်ဆိုတော့မပါဘူးအဲ့တော့အဆွေမှာဆိုလို့ရှိရင်ကလူကြီးဆက်လာငွေနဲ့ပါနေပတ်သက်ရင်ကာလုံးရဲ့သဘောတူညီညီယူပြီးတော့သမလကြီးနားမှာပါတယ်နောက်နိုင်ငံတကာနဲ့ဆက်ကြည့်ရင်ကာလုံးနဲ့ဆွေးနွေးညီနေပြီးတော့အစ်စ်ကြီးညာလို့ရှိရဆိုတော့ပါတယ်တောင်တန်တမန်ဆက်ဆွေဖြတ်တာလည်းဆိုလေကာလုံးနဲ့ဆွေးနွေးညီနေပြီးတော့ဆက်တော့လို့ရဆိုတော့ပါတယ်ဆိုလိုတာကဒါနဲ့ဘလို့ဆုံးပြတ်မလဲဆိုရင်အပိုင်းကမပါဘူးအဲ့တော့ကျွန်တော်တို့ကဘာကိုကြည့်တင်လဲဆိုရင် NLD ပေါ်ပါတီရဲ့လက်ရှိအမျိုးသားပြန်လဲတင်ညာရေးဆိုရဲလမ်းကောင်းစီအောင်မှာဆိုလို့ရှိရင်ဒီကြံစည်တွေကိုပုံမှန်ပေါ့ဗျာအပတ်စဉ်ဒီကာလုံးခေါ်ပြီးတွေ့နေရင်ကျွန်တော်တို့ပြန်မှရှော့ချလို့မရဘူးလားဆိုတော့တွေ့ရဲဆိုတာဒီအလိုက်လိုက်ပြောတာအလျှော့ပေးတာမဟုတ်ပါဘူးသူ့ငယ်ကိုမြေပြန်ဆွေးနွေးလို့ရတဲ့နေရာတစ်ခုရှိနေရင်အဲ့ဒီမှာကျွန်တော်ကပုံမှန်ဆွေးနွေးကြရင်ကျွန်တော်ကဒီတင်မှမရှော့ချလို့မရဘူးလားဆိုတော့ဒီရှင်းလေးဟာရခိုင်ကိစ္စဆိုပေမဲ့အားလုံးကတော့ကျမေးကော်မရှင်မှာနိုင်ငံသားတယောက်ပါတဲ့ကိစ္စကြောင့်လက်ခတင်တဲ့အချိန်ကြီးဖြစ်တယ်လို့အများကြီးကသဘောပေါက်တဲ့အချိန်ကြီးပေါ့အဲ့တော့ကျွန်တော်ကပြဿနာပေါ်မှာဆွေးနွေးကြတဲ့ဒီပြဿနာမပေါ်ခင်နဲ့ကလာစဉ်အပတ်စဉ်ဆွေးနွေးနေရင်ပြဿနာကိုမြင်နိုင်ဖြစ်ရှင်းနိုင်တဲ့နေရာဒီနေရာကျွန်တော်မြင်နိုင်ဖြစ်ရှင်းနိုင်တဲ့နေရာအမျိုးသားရည်ရစီအတွက်အကောင်းဆုံးလှုပ်ဆောင်နိုင်တဲ့နေရာကျတနာဘာလို့ပြောမလဲမင်းဆွေးဆုံးပြတဲ့နေရာမျိုးပဲညီနိုင်တဲ့နေရာတစ်ဖက်နဲ့ညီနိုင်လို့မြင်ရဲ့အချိန်ကများစွာညီနိုင်တဲ့နေရာဖြစ်သဘောထားနိုင်ရင်ကျွန်တော်ကောင်းမယ်လို့ထင်တယ်ဒါပေမဲ့အခုနေမှာရှုပ်သေးတာအားကျန်နေရတဲ့ကာလုံခေါ်ပြောတယ်တောက်ထောက်ခံတဲ့လူတွေကကာလုံခေါ်ပြောတဲ့အချိန်မှာကာလုံခေါ်တာဒီတကြိုက်လားကြက်ခံရေးကြိုက်လားကျွန်တော်အမြင်တော့မဟုတ်ဘူးအမျိုးသားပြန်လဲတင်းညာရေးဆိုတဲ့ခေါင်းကြီးအောင်မှာဒီတွေ့ဆုံဆွေးနွေးမှုကိုဒီ2008အချိန်ကဥပဒေပေါ်မှာသတ်မှတ်ထားတဲ့ကိုယ်နဲ့မှလုံးဝရတဲ့နေရာမှာကျွန်တော်တို့လုံနိုင်ရုံကောင်းတယ်လို့မြင်ပါတာ
ဟုတ်ကဲ့အမေဆိုကျေးဇူးတင်ပါတယ်ကျွန်တော်ကိုအောင်သူငင်းကိုလည်းလေးလိုက်မှဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုအောင်သူငင်းရှိပါလားခင်ဗျာ
ရှိပါတယ်ကျွန်တော
်ဟုတ်ကဲ့ကိုအောင်သူငင်းဆိုတော့ဦးမောင်ဆိုပြောတယ်လို့ပေါ့တချို့ကာလုံပေါ်အမြင်မရှင်းတာလေးတွေလည်းရှိနေကြသလားမသိဘူးဒီကာလုံကိုမခေါ်နိုင်တာကိုယ်ပဲတကယ်နိုင်ငံရေးတက်တနာတရားလို့ဒီနိုင်ငံရေးတိုင်းဝိုင်းမှာမြင်နေကြတာလည်းရှိတယ်လေဒါပေမဲ့ဦးမောင်ဆိုထောက်ပြတယ်လို့ပဲဒီကာလုံကိုပုံမှန်တပေါ်ကလာစဉ်ဒါမှမဟုတ်လဲ6လတခါအဲ့လိုမျိုးပုံမှန်အော်ခေါ်ပြီးတော့လောက်သွားမယ်ဆိုရင်လည်းဒါဟိုဒီလိုမျိုးမြင်တဲ့အမြင်တွေကရှိမှာမဟုတ်ပေါ့နော်ဟို NLD ဆိုတာတရားကလေးကဒီတမတော်နဲ့ဒီဟိုရတာဆိုတာကြတယ်မှာရစီကိစ္စကိုလူတွေကအာရုံစိုက်နေကြတော့အခုလိုမျိုးကားလုံးမခေါ်နိုင်တာလည်းဒါတို့ရဲ့နှုတ်ထွက်မှုမရှိဘူးဆိုတော့ဟာအများပြနေသလားဆိုပြီးမျိုးပြောနေကြတာကိုဆိုတော့ဒီကားလုံးမခေါ်တဲ့အတွက်ကရောဘလို့ထူးခြားမှုရှိတယ်လို့ကောင်းသူငင်းတုံ့တက်မိလေဗျာ
ဟုတ်ကဲ့အဲ့ဒါညီလာတော့ဒီလိုကကျွန်တော်တို့နိုင်ငံမှာအင်ဂျင်နီယာအဲ့ဒီကြောင်ကြီးသွားနေတာပေါ့နော်အဲ့တော့အဲ့ဒီကာလမှာအရက်ကစစ်ဘက်ဆက်ဆံရေးအရေးကြီးပါတယ်အရက်ကစစ်ဘက်ဆက်ဆံရေးအတွက်ဒီအစိုးရနဲ့တပ်မတော်ကြားတွေ့နိုင်တဲ့အရေးဝင်နေတာကကျွန်တော်တို့ကာလုံမှာရှိတယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့ကာလုံအစည်းအဝေးကတနည်းတစ်ပုံတော့အရေးကြီးတယ်လို့ထင်ပါတယ်အဲ့တော့နောက်တစ်ချက်ကပြောပြချင်တာကတော့ဒီခုနကာလုံမခေါ်ခင်ပေါ့နော်ကျွန်တော်တို့ပြီးခဲ့တဲ့ကလာရီမှာတော်ဆန်းစုရှိနေတယ်တောင်းဆိုတာရှိပါတယ်ဆိုတာကဘာပြောလဲဆိုတော့ကျွန်တော်တို့၄ပွင့်ဆိုင်ဆွေးနွေးပွဲပြီးပါ၆ပွင့်ဆိုင်ခရကြကြတော့ကျွန်တော်တို့၁၂ပွင့်ဆိုင်စသဖြင့်ဒီလိုမျိုးတွေလည်းဖြစ်ခဲ့တော့ပေါ့နော်ဆိုတော့အဲ့ဒီနေရာမှာကျတော့အခုချိန်မှာတော်ဆန်းစုရှိတာပြင်းနေခြင်းလည်းဆိုရင်တက်မတော်ရဲ့ဆွေးနွေးပွဲကျွန်တော်ထင်တယ်အပွင့်ရရဆိုင်ရမလို့တော့ဘူးအခုချိန်မှာကျွန်တော်ထင်တယ်၁ပွင့်ပဲဆိုင်ရလို့ရတဲ့အနေအထားလို့ဖြစ်လာတယ်ဆိုတော့အဲ့ဒီနေရာမှာတော့ကျွန်တော်မြင်တယ်ဘာလို့ဖြစ်ဖြစ်ကျွန်တော်တို့ရဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးချိတ်ဆက်ဖို့ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီကာလုံရဲ့အခန်းကဏ္ဍပေါ့နော်ဒီတပ်မတော်နဲ့လက်ရှိအစိုးရတွေ့နိုင်တဲ့အခန်းကဏ္ဍအရေးကြီးရလို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဆိုတော့ဒေါက်တာအင်ဒုကွန်ကျွန်းလျံရောခင်ဗျာအခုကာလုံမခေါ်နိုင်တဲ့အကြောင်းရင်းကိစ္စတွေထဲမှာနောက်ွယ်ကဘာများရှိနေတယ်လို့မြင်တယ်လဲသဘောကဟိုအစိုးရနဲ့တပ်မတော်ကြားထဲကရင်ကြားစည်းရေးကိစ္စဟာအတိုင်းအတာတစ်ခုထိအဖို့ထိရှိနေသေးသလားဒါမှမဟုတ်ကာလုံးကခေါ်ပြကိုမလို့ဘူးလားဘလို့မြင်မိသလဲ
ဟုတ်ကဲ့ကျွန်တော်တို့အရင်အစိုးရခေတုန်းကကာလုံးကိုပထမပိုင်းမှာတစ်လတစ်ခါလောက်ခေါ်တဲ့နေရာလေးနောက်ပိုင်းကျတော့ငင်းချင်စုနေမှုတွေလောက်လာရင်လည်းဟိုတပတ်ကိုတစ်ခါခေါ်တဲ့အရှင်းထိတော်ရောက်သွားခဲ့တယ်ဗျအဲ့တော့တမတော်ရဲ့အစိုးရရဲ့တွတ်တော်ရဲ့နောက်ဆုံးကာလုံးတဲ့မှာဒီအစုအဖွဲ့တွေအားလုံးကပါတယ်အဲ့တော့အဲ့လိုကြားတဲ့မှာသဘောတူညီမှုတွေအထိတ်ကျင်ရယူပြီးတော့ NCA ကြီးလက်ဖြစ်လာတယ်ဒုတိယအချက်ကနောက်ပိုင်းမှာပါပါလဲဆိုတော့ကျွန်တော်မသိဘူးကြာ။ဒါဒုတိယအချက်ကအရေးကြီးတာကဒီ2008ကိုတေချာကျွန်တော်ပြန်ဖတ်လို့ရှိရင်ပုံမှန်430ထဲမှာပါတာ ီသူ့အသက် OA စီးဆင်းကိုဖြစ်ပါအန္တရာယ်ကြီးနဲ့အရေးပေါ်အခြေအနေပေါ်ပေါက်လာနေဆိုတဲ့ဟာပါပါတယ်အဲ့ဒါဆိုလို့ရခိုင်ပြည်မှာဖြစ်နေတဲ့ကိစ္စဟာဟိုဘက်ကိုထွက်ပြေးသွားတဲ့လူ6သိန်းလောက်ရှိတဲ့ဟိုလူတွေရဲ့အသက် OA ကိစ္စနဲ့ပတ်သက်ပြီးတော့တက်ဆိုင်တယ်လို့ဒီတွင်းမှာရှိတယ်ဒီဖက်ကဟိုဟိုကျွန်တော်တို့မြန်မာနိုင်ငံဖက်ကခိုင်းသားတွေရဲ့အသက် OA စီးဆိတ်နဲ့ကိုထိပါတဲ့အန်ဒရီဖြစ်တယ်ဒါမျိုးဖြစ်လို့ရှိရင်ဂါလုံကိုခေါ်ရမယ်ဆိုတဲ့အပါပါလေဘာပြီးတော့ဂါလုံကဆုံးဖြတ်မယ်ဂါလုံကဟိုပေါ့ဒီဆွေးနွေးကြည့်ခိုင်းပြီးတော့သမရကလေဘယ်လိုလုပ်ပြလဲဆိုတဲ့ဟာကိုလုပ်ရမယ်ဆိုတဲ့အက2008မှာပြတ်ထန်ပြီးတာပါနောက်တစ်ချက်ကဒီတော့ဒီခိုင်ပြည်နယ်ကိစ္စမှာဖြစ်ပွားနေတဲ့ကိစ္စနဲ့ပတ်ပြီးတော့ဂျန်နဲ့ကိစ္စကိုထားလိုက်ပါတော့အခုရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ကိစ္စတွေဟာပြည်သူအလုံးကမြန်မာနိုင်ငံသားတွေအလုံးနဲ့ပတ်သက်နေတဲ့ကိစ္စဖြစ်တဲ့အတွက်ဒီပုံမှန်340ကိုတရားပြန်ဖတ်လို့ရှိရင်ဒါမျိုးတွေကိစ္စတွေမှာပြည်သူတွေအလုံးနဲ့ပတ်သက်တဲ့မဟာဗျူဟာပြည်သူစစ်မဟာဗျူဟာကိုလုပ်ဖို့အတွက်ဟိုကလည်းအစည်းအဝေးကနေဆုံးဖြတ်ချက်ချမယ်ဆိုတဲ့ဟာပါပါတယ်အဲ့တော့ကျွန်တော်မြင်တာတော့ကျွန်တော်တို့အခြေခံဥပဒေရှုထောင့်ကနေလည်းမြင်တယ်ဒီကိစ္စကလုပ်ဖို့လုပ်ရမယ်ဟိုကလည်းတော့ခေါ်ဖို့ခေါ်ရမယ်ကိစ္စဖြစ်တယ်နောက်ပြီးတော့ကျွန်တော်တို့ရခိုင်ကိစ္စတော့မဖြစ်ဘူးတခြားကိစ္စတွေမဖြစ်ဘူးဆိုရင်လည်းမခွင့်ရင်လည်းတမျိုးတော့နားလေပါတယ်ဒါပေမဲ့အခုချိန်မှာရခိုင်ကိစ္စကကျွန်တော်တို့မြန်မာပြည်နဲ့ဘင်္ဂလားဒေ့ရှ်ကခုချေပြဿနာမဟုတ်ပဲနဲ့နိုင်ငံတကာပြဿနာအဆင့်ကိုရောက်သွားတဲ့အချိန်မှာဒီတာလူကိုဘာကြောင့်မခေါ်တလဲဆိုတာကျွန်တော်ကနားမလည်နိုင်ဘူးဖြစ်နေတယ
်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဒေါက်တာအင်းလုံးကိုကျွန်တော်အခုကျွန်တော်တို့ဒီသောတာရှင်တွေကဝင်ပြီးတော့ဆွေးနွေးထားတဲ့ဟိုပေါ့နော်ကျွန်တော်တို့ဒီ Facebook ပေါ်နေဝင်ပြီးဆွေးနွေးထားတာလေးတွေလည်းဖတ်ပြပေးကြပါခင်ဗျာ။ဟုတ်ကဲ့ကျွန်တော်တို့ဟောမြတ်တင်ပြအောင်ရေပေါ်တော့ရှင်ရေးထားလေးကိုအရင်ဖတ်ပြပေးပါ
ဟုတ်ကဲ့ပါအောင်လင်းဆိုတဲ့လူရေးထားတာကိုအရင်ဖတ်ပြပေးပါမယ်တွေးစည်းညီညွတ်ကြရမယ်အချိန်ရောက်လို့လုတ်တဲ့နဲ့အစည်းအဝေးလုပ်ကြရကောင်းပါရဲ့ကိုယ်နိုင်ငံအချုပ်အခြာအခွင့်အာဏာကိုပြည်ပရန်တွေကတွေးတိုးလာဆန်းကြတာဘယ်လို့မှငြိမ်နေလို့ဆန်နေကြမရှိဘူးစုပေါင်းပြီးကာကြတွန်းလှန်ကြခုခံကြရမယ်တာဝန်ဟာနိုင်ငံပြည်သူအားလုံးမှာရှိတယ်ညီညွတ်ဖို့အရေးကြီးပါပြီလို့ရေးထားပါတယ်ပြီးတော့အက်ဒူဟာမစ်ဆိုရဲသူကတော့ကာလုံစည်းဝေးပွဲမှာအဓိကဆွေးနွေးတဲ့အချက်ကရခိုင်ရေးကိစ္စဖြစ်ပါတယ်။အဲဒီကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ပြည်သူလူထုတွေမှာသိထားရမှာကရခိုင်ရေးကိစ္စဟာတာမန်ရိုးရိုးကိစ္စမဟုတ်တယ်လို့နိုင်ငံတကာဖိအားတွေလည်းပြင်းထန်ပါတယ်။နိုင်ငံတကာဖိအားဆိုတာဘယ်လိုမျိုးလဲပြောရမယ်ဆိုရင်လုံခြုံရေးကောင်စီကအကာအကွယ်မဲ့နေတဲ့ပြည်သူလူထုကိုအကာအကွယ်ပေးကိုင်းကျယ်ဖြည့်ရှင်းတဲ့ဖိအားနဲ့ ICC နိုင်ငံတကာစစ်ကုံရုံးကရခိုင်ပြည်မှာဖြစ်ပွားတဲ့လူမျိုးတုံးတုတ်တူရေးမှာပါဝင်ပတ်သက်တဲ့သူတွေကိုအရေးယူရေးလို့ဖြစ်ပါတယ်။အဲ့ဒါတွေကိုကျွန်တော်တို့ပြည်သူလူထုအပေါ်ဘယ်လိုရိုက်ခတ်မလဲစဉ်းစားကြည့်ချင်ပါတယ်လို့ပြောပါတယ်
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ။ဒါကတော့ဒီသောတာရှင်တွေကကျွန်တော်တို့ Facebook ကနေပြီးတော့ဝင်ပြီးတော့ဆွေးနွေးထားတဲ့ဟာတွေဖြစ်ပါတယ်။ကျွန်တော်ဥမ္မောင်ဆိုးကိုလေလံမောင်ပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ဥမ္မောင်ဆိုးရေအဲ့တော့အခုရခိုင်အရေးကိစ္စနဲ့ပတ်သက်ပြီးတော့စောဥမ္မောင်ဆိုးလည်းပြောသွားတဲ့ခါမှာပါပါတယ်။ဒီနိုင်ငံသားသားဟိုပေါ့နော်ပုဂ္ဂိုလ်တူကိုခတ်အမယ်ဆိုတဲ့ကိစ္စကိုမကျေမလည်ဖြစ်ပြီးတော့အခုလိုဒီကာလုံဆန်ဆန်ပေါ့နော်ထိပ်တီးကောင်းဆောင်တွေတွေ့ဆုံရတဲ့တမတော်နဲ့ဒီအစိုးရဘက်ကထိပ်တီးကောင်းဆောင်တွေတွေ့ဆုံရတဲ့အဆင့်ထိတောင်ရောက်သွားတယ်လွတ်တော်လည်းရုတ်တရက်နားလဲရတယ်ပေါ့နော်လွတ်တော်မှာအရေးကြီးဆိုတင်တင်တာကိုလွတ်တော်မှာမဆွေးနွေးနိုင်မဲနဲ့အပြင်မှာဆွေးနွေးရတယ်လို့ဖြစ်သွားတော့ဒီကိစ္စဟာဟိုရခိုင်ကိစ္စဖြစ်လာလို့လို့ဒါဒီလိုဖြစ်လာတယ်ဆိုတော့ဥမ္မောင်ဆိုးရောဘယ်လိုမြင်နေလဲအဲ့လောက်ထိတမတော်ဘက်ကဟိုပေါ့ဒီဟာကိုလက်မခံနိုင်တဲ့ကိစ္စဖြစ်နေတာဘာကြောင့်များလို့ထင်ပါတယ်ခင်ဗျာ
အဲ့တော့ဒီခိုင်ကိစ္စလို့ပြောမယ်ဆိုရင်တော့ဒီနိုင်ငံသားပါဝင်မှုကန့်ကွက်တာတော့မြေလူကြာပြီပေါ့ဗျာဟိုကိုဗီအန်အန်ကွန်ရှင်နဲ့ကန့်ကွက်တာအဲဒုတိယကနိုင်ငံသားပါဝင်မှုကတော့အကြံပေးဖွဲ့ပေါ့ဒေါက်တာဆက်ပြတ်ထိုင်းတို့ကလည်းဒါနိုင်ငံသားပါဝင်မှုဒါတတိယအခြေအနေကန့်ကွက်တာပေါ့အဲဒီမှာကတော့နိုင်ငံသားပါဝင်နဲ့မပါဝင်ဘူးဆိုတာတဲ့ကိုရေးကြည့်တာကတော့ဒီဒီခိုင်ကိစ္စဖြစ်စီကျန်တဲ့ငင်းငင်းကိစ္စဖြစ်စီလုံဆောင်မှုတွေမှာအစိုးရနဲ့တက်မတော်ကြားမှာပိုလဲမှုကိုနိုင်ဆောင်ရွက်မှုမရှိဘူးဆိုတာကိုပြနေတာကျွန်တော်တို့ကလိုချင်တာကအမျိုးသားပြန်လည်ပြည်ညာရေးဆိုရရှိတော်ဘက်ကကြည့်တာကျွန်တော်တို့ constitution ဘက်ကကြည့်တာမဟုတ်အဲအမျိုးသားပြန်လည်ပြည်ညာရေးဆိုရရှိတော်ဘက်ကကြည့်ကျွန်တော်ကနှိမ့်နိုင်မှုမရှိအဖြစ်ကြီးမှာမဟုတ်အဲ့တော့ပြည်ရဲ့မနေ့ကအဲကျွန်တော်လွှတ်တော်မှာအများစုနဲ့ဒီကျွန်တော်တို့ကဆရာပယ်ဆနိုင်တဲ့တော့ဒီတက်ခိုင်ရတဲ့နေဆိုအဲ့တော့ဒါကြီးဒီလူလူအများဆုံးရေကောက်တွေမြောက်ထားတဲ့ energy မက်တီးရယ်နေပြီးတော့အများစုနိုင်နေဆိုရင်လည်းကျွန်တော်ရခိုင်လုံးရှိတဲ့ဆောင်ဆန်းဆန်းနေတဲ့နိုင်ငံတွေနိုင်ငံသားရှိရှိ ဲ့တော့ကျွန်တော်တို့ကပြန်စဉ်းစားမယ်ဆိုရင်ကျွန်တော်တို့ကဟိုအခြေခံဥပဒေပြင်မယ်လို့ဒီတန်းလာကိစ္စကိုတန်းတဲ့ကိစ္စကိုအများကြီးရှိသေးတယ်အဲ့တော့အဲ့ဒါကြီးဒီ3မှ4 3 6တို့ဒါကြီးအလုံးပြင်ဖို့ဆိုရင်85ရယ်နူးကြုံမရအဲ့တော့အဲ့ဒါကြီးဒီပုံတိုင်းမှရင်ကျွန်တော်မပြင်နိုင်ပါဘူးအဲ့တော့လွတ်တော်မှာအဲ့လိုမဲခွဲဆုံးပြတ်ကြတယ်ဒုဟနလွဲ့တင်းတင်းမာမာဖြစ်တယ်ဆိုရင်အဲကျွန်တော်သူကြီးအမြင်ကပြောမယ်ဆိုအမျိုးသားပြန်လေတင်းမြိုက်ရအဲ့လိုအက်တန်နေကြရင်အမျိုးသားပြန်လေတင်းမြိုက်ရပုပ်ပုပ်ဝေးသွားသလိုခံစားရပါတယ်အဲ့တော့အမျိုးသားပြန်လေတင်းမြိုက်ရေးအတွက်ဆိုရင်ဒီလိုကိစ္စကြီးတွေနဲ့ပတ်သက်ရင်ကျွန်တော်တို့ကနှိမ့်နိုင်တဲ့နေရာရှိဖို့လိုတယ်နှိမ့်နိုင်ဆောင်ရွက်ဖို့လိုအပ်တယ်လို့ထင်တယ
်အ
ဲကျွန်တော်အမြင်ကပြောရင်တော့မနှိမ့်နိုင်နိုင်ဘူးဆိုရင်ကျွန်တော်ရဲ့အမျိုးသားပြန်လေတင်းမြိုက်ရဝေးဝေးသွားမှာကျွန်တော်ဆိုရင်ပြီပါ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ကျွန်တော်တို့အခုလေလံပေါ်မှာရှိနေတဲ့သောတာရှင်ဦးချင်းမြတ်ကိုလည်းကျွန်တော်တို့ဖိတ်ခေါ်ကြပါဆရာဦးချင်းမြတ်ရှိပါလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အခုသိနေနေတဲ့အကြောင်းရင်းကတော့ကျွန်တော်နားလည်တော့တော်လေးဒီဒီခိုင်ကိစ္စနဲ့ပတ်သက်ပြီးတော့အဲ့ဒီကျေကျေလေးနဲ့ပြောရင်ဆရာရဲ့ကျွန်တော်တို့ဒီ60မိနစ်ကနေပြီးတော့အခု2015လောက်ဒီကျွန်တော်250ကျော်ကျွန်တော်စစ်တပ်ကတပ်မတော်ကနေပြီးတော့အုပ်ချုပ်ခဲ့တယ်ပြဿနာပေါင်း1000ဖြစ်ခဲ့တယ်အခုတခါကျွန်တော်ကမ္ဘာကြီးအားကြီးရေကျွန်တော်တို့တိုးပွားလာတယ်ဒီရင်ကျတော့ကျွန်တော်တို့ဒီလူစုရေးချက်ကအစိုးရနဲ့တပ်မတော်နဲ့ကြိုးချင်းကရင်းအဲ့နဲ့အချိန်ကိုရောက်ပြီးအဲ့ကျတော့တပ်မတော်ကဒါလည်းကျွန်တော်တို့ဟိုသူတခင်တပ်မတော်ကကျွန်တော်တို့ရေးချက်ကအစိုးရအဖွဲ့ကြီးနဲ့အကောင်းဆုံးအတက်နိုင်ဆုံးလက်ရောတန်ဆင်ဒီအောင်ကျွန်တော်တို့နိုင်ငံရေးမှာကျွန်တော်ကမ္ဘာစက်ကုန်မှာလည်းဆင်ဒီအောင်ကျွန်တော်ဆောင်ရွက်တင်ပြီးကျွန်တော်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးရှင်နေခင်ဗျာအခုလိုလိုရင်းတူရင်းဆင်းနေပေးတာကျွန်တော်ကွန်တင်းကြီးကိုလည်းလိုင်းပေါ်ပြန်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာကွန်တင်းကြီးရှိပါလားခင်ဗျာ
အရှိပါတ
ယ်ဟုတ်ကဲ့အဲ့တော့ကွန်တင်းကြီးအမြင်ကရောခင်ဗျာကျွန်တော်တို့လက်ရှိဟိုစောစောဆွေးနွေးခဲ့တဲ့အနေအထားတွေကိုကြည့်မယ်ဆိုလို့ရှိရင်ရောဟိုနောက်ပြီးတော့ဒီလက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးခင်းကျင်းကိုကြည့်မယ်ဆိုကာလုံဟာဟိုကွန်တင်းကြီးစောစောပြောသားသလိုဟိုစောစောပြောသားထင်မှလည်းပါပါတယ်မကြခေါ်တင်နေပုံမှန်ပေါ့နော်မကြခေါ်တင်နေလို့ကွန်တင်းကြီးယူဆပါသလားဆက်တူတူလေးပြောပြပ
ါဟုတ်ကဲ့ကျွန်တော်မြင်လာတော့ဒီလိုပြဦးစိမ့်စိမ့်ရဲ့အစောပိုင်းကာလမှာကာလုံအစည်းအဝေးဆက်စိမ့်စိမ့်ခေါ်တော့ပေါ့နော်အဲ့လိုဒီစားမျိုးကကျွန်တော်တို့ကသိမလို့လားလို့ဘာဖြစ်လို့ဆိုတော့ဒီလိုကလုံးခေါ်ကြည့်အားဖြင့်ဒီတက်မတော်ဘက်ကနေပို့ပြီးတော့ပြောရေးချုပ်ခွင့်ရှိတယ်ဆိုတဲ့အမြင်မျိုးရှိတာပေါ့နော်ဒါပေမဲ့လက်ရှိ energy အစိုးရမှာတော့လေဒီကလုံးအစည်းအဝေးတစ်ခါမှမခေါ်တဲ့အခါမျိုးကြတော့လေဒါကျွန်တော်တို့ဘက်ကဟိုမဖြစ်သင့်ဘူးလို့မြင်ပါတယ်ဆိုဘာဖြစ်လို့ဆိုတဲ့အခါကျတော့ကျွန်တော်မြင်လာကဒီကလုံးအစည်းအဝေးခေါ်ကြည့်အားဖြင့်ဒီအစိုးရနဲ့တက်မတော်ကြားထဲမှာပြောရေးချုပ်ခွင့်နိုင်ရင်ပွင့်လာတယ်ဆိုတဲ့အနည်းစားမျိုးပေါ့နော
်ဟုတ်ကဲ့ခင်ဗျ
ာအဲ့တော့ဒီလိုမျိုးလုံးဝမခေါ်ကြားချင်းတော့ကျွန်တော်ဆင်တယ်ကျွန်တော်တိုင်းပြည်ရဲ့လက်ရှိလက်ငယ်အခက်အခဲတွေကြော်သွားနိုင်လို့ဆိုတာကျွန်တော်ဖတ်နေချင်ပါတယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့အင်းတော်တော်အင်းညွန်ကျွန်းလေးအောင်လေးလိုက်မဖိတ်ခေါ်ချင်ပါတယ်ခင်ဗျာဆိုတော့အခုဟိုကာလုံခေါ်ဖို့မကြမ်းကြခေါ်ဖို့လိုအပ်တယ်ဆိုတာကအားလုံးရဲ့အများဆန္ဒအရာဒါဟောသိတာပဲပေါ့နော်ဆိုတော့ဒေါက်တာအင်ဒူးငုံကျုံးလေးကအရင်ကြုံခဲ့တဲ့အဆိုးအလက်ထက်မှာရောဒီအကြံပေးဖြစ်နေတဲ့ကိုကိုရံနဲ့ပေါင်းခဲ့တယ်ဆိုတော့ကာလုံကိုမကြမ်းကြခေါ်ခဲ့တာတွေဟာနောက်ပိုင်းဆိုအခေါ်တဲ့အချိန်ကြီးတွေကစိတ်တောင်စိတ်လာတယ်ပြောပါအဲ့ဒါကိုကျွန်တော်ခတ်တူတူလေးစက္ကန့်30လောက်တည်းမှာဒီဟာအတိုးရှိခဲ့သလားအကျိုးထူးသလားအမျိုးသားညီညာစီစီလက်ရှိသွားနေတဲ့အမျိုးသားညီညာစီစီလမ်းကြောင်းကိုအထောက်အကူပြုမလား
ဟုတ်ကဲ့ဒါလုံးခဏခေါ်လို့နောက်ဆုံးကြတော့တက်မတော်အစိုးရထွက်တော်ကျမ်းမှာသဘောတူညီချက်တွေရယူပြီးတော့ NCA ထိုးနိုင်တဲ့အစင်ကြီးကိုရောက်လာတယ်တက်မတော်ကလက်မှတ်ထိုးတဲ့အစင်ကြီးရောက်လာတယ်အခုလည်းကျွန်တော်တို့ဘာကြောင့်ကာလုံခေါ်တဲ့နေဆိုရခိုင်ပြည်နယ်ကိစ္စတစ်ခုတည်းမဟုတ်ပါဘူးအခု G7 အစည်းအဝေးမှာမင်္ဂလာနေ့ဆုံးဖြတ်ချက်ကိုတင်ပြတဲ့အချက်လေးချက်လေးချက်ကနိုင်ငံတော်လုံခြုံရေးနဲ့ကာကွယ်ရေးနဲ့သက်ဆိုင်နေတဲ့အခြေအနေဖြစ်တဲ့အတွက်ကျွန်တော်အမြင်မှာတော့အကလုံးကိုမဖြစ်မနေခေါ်ပြစ်ပါလေလို့ကျွန်တော်အဲ့လိုပဲသဘောဟိုမှတ်ချက်ပေးလို့ပါပဲ
ဟုတ်ကဲ့ဥမာဆိုတော့ခင်ဗျာနောက်ဆုံး30စက္ကန့်လောက်ကျွန်တော်တို့ပြောပြပါအောင်သဘောထားလေ
းကျွန်တော်ကပြောသူပဲအမျိုးသားပြန်လေတင်းညာရေးပဲညီနိုင်ရဲ့ဆုံးချက်တရားဝင်နေရာလေးတစ်ခုရှိနေတာကိုကျွန်တော်တို့အမျိုးသားပြန်လေတင်းညာရေးပဲအကျိုးရှိစီအသုံးချတယ်လို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာအမှန်ဆိုတော့ကျွန်တော်စနေကြတဲ့ပအဝင်စနေကြတဲ့သူတွေအားလုံးတော့ကျွန်တော်တို့ဒီ Facebook ကနေရောကွန်မန့်နေကြတဲ့ပြည်သက်တွေအားလုံးကိုအထူးကျေးဇူးတင်ရှိပါခင်ဗျာကျွန်တော်တို့အချိန်ကတော့ပြရတယ်နောက်တစ်ပတ်မှပြန်ပြီးတော့စနေကြပါ